ပြည်ထောင်စုညဉ့်ဉဏ်ရေးညီလာခံ21ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆပ်ကော်မတီတွေဖွဲ့စည်းလိုက်ကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်ကြေညာလိုက်ပြီးမကြမီရက်ပိုင်းအတွင်းတနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ် NCA မှာလက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့တရားဝင်အကြောင်းကြားတာမရှိသေးကြောင်းနဲ့ဆွေးနွေးဖို့အတွက်တော့ပြင်ဆင်လာကြအောင်ပြောဆိုကြပါတယ် FOA သတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့အမျိုးသားညီညာစီရင်နဲ့ပြည်တွင်းငင်းချမ်းရေးကိုဆောင်ရွက်ရေးအတွက်ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆပ်ကော်မတီတွေဖွဲ့စည်းကြောင်းကိုဒီကနေ့တရားဝင်ထုတ်ပြန်လိုက်ပြီးကော်မတီကိုငင်းချမ်းရေးဆိုင်ရာစည်းစပ်ညှိနှိုင်းရေးတာဝန်ခံဒေါက်တာတင်မျိုးဝင်းကဥက္ကဋ္ဌအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်ညီလာခံအကျိုးပြင်ဆင်ရေးကော်မတီရဲ့အောက်မှာဆက်ကော်မတီနှစ်ရပ်ကိုဖွဲ့စည်းထားပြီးအကျိုးပြင်ဆင်ရေးဆက်ကော်မတီတစ်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အကျိုးပြင်ဆင်ရေးဆက်ကော်မတီနှစ်ကတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးသွားမှာဖြစ်ပါတယ်လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဟာ21ရာစုပင်လုံပြင်ဆင်ရေးအတွက်ပါဝင်ဆောင်ရွက်နေပြီးလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုတော့ဆက်ကော်မတီနှစ်ကမကြာခင်မှာတွဲဆုံဆွေးနွေးဖို့ရှိကြောင်းအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်းရေးမှူးဦးလာမောင်ရွှေကပြောပါတယ
်ကော်မတီကတော့ဒီ16ရက်နေ့ဖွဲ့ပြီးတော့စပြီးတော့ဆွေးနွေးကြတာပါဒီတရားဝင်အမိန့်စာတော့ဒီနေ့ထွက်တာပေါ့လေအဲ့တော့လာမယ့်ရက်ပိုင်းအတွင်းမှာ NCA အပြည့်အလတ်မထိုးရသေးတဲ့ကောင်းဆောင်လေးနဲ့တွေ့နေမှုလုပ်နေပါတယ်လာမယ့်ရက်3ရက်အတွင်းမှာတွေ့နေဖို့ပြင်ဆင်နေပါလိမ့်မယ်
တွေးဆုံမှုပြင်ဆင်ရမှာ NCA လက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအားလုံးနဲ့တွေးဆုံဆွေးနွေးရေးကိုကြိုးစားသွားမယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့တာဝန်ရတော့လက်မှတ်မထိုးရသေးတဲ့သူတွေအားလုံးအတွက်ပါပါအဲ UNSC အပေါ်ကကြည့်ကြည့်အပေါ်ကဘာလို့အားလုံးနဲ့တွေ့ပြီးရှင်းပြပါပါရှင်းပြပြီးတော့မှသူတို့နဲ့အဲကျွန်တော်တို့ဒီချုပ်ပြတဲ့အပေါ်မှာတော့ဆွေးနွေးတဲ့ဒီလိုက်မှာပေါ်ဝင်နိုင်မှုဖြစ်ကုန်မယ်ဒီလိုနဲ့ရှာမယ်ဆိုပြီးလိုပဲဆက်ပြီးတော့သွားဖို့တော့တကယ်မျိုးဝင်ဘက်ကတော့
NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဖက်အတွင်မှုတစ်ဦးထွန်းစော်ကတော့တွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ဒီကိုတိုင်းရိုက်ဟိုတွဲဆုံဖို့အတွက်ပြောလာတာအချင်းတက်လာတာတော့အခုချိန်ကြီးတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့လည်းခုလေးနေမယ်ဟိုပေါ့သမတယုံကအဲ့လိုကော်မတီတွေထွက်လိုက်တဲ့အကြောင်းတရားဝင်ထုတ်ပြန်ကြေညာချက်လေးတော့တွေ့ရပါတယ်အဲ့ဒါကျွန်တော်တို့ဘက်ကတော့တရားဝင်ဒီတွေ့ဆုံဖို့အတွက်ကန့်နှံ့လာတာမရှိသေးပါဘူး
UNFC အနေနဲ့တော့တွေ့ဆုံဆွေးနွေးဖို့အသိရှိနေတယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့တွေ့ဆုံဖို့အတွက်အသိရှိပါတယ်ကျွန်တော်တို့ဘက်ကအပြင်ဆင်ပြီးသားလည်းဖြစ်ပါတယ်ဆက်ကော်မတီမဖွဲ့ခင်အစိုးရမဖွဲ့ခင်ကလေးကနေကျွန်တော်တို့တောင်းဆန်းစုကြည်စီကိုလည်းကန့်နှံ့ပြီးဖြစ်ပါတယ် UNFC အနေနဲ့ပေါ့လေ
UNFC အဖွဲ့မှမပါဝင်တဲ့ NDAA ခေါ်မိုင်းလာအဖွဲ့ UWSA ခေါ်ဝါအဖွဲ့စတာတွေနဲ့လည်းဝါအဖွဲ့ဌာနချုပ်ပန်ဆန်းမှာတွဲဆုံဆွေးနွေးမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ NDAA ခေါ်မိုင်းလာအဖွဲ့ရဲ့အထူးတွေ့တွေ့မှုဥကြည်မြင့်ကတော့အကြောင်းကြားလာတာမရှိသေးကြောင်းပြောပါတယ
်။အော်အဲ့ဒါမသိသေးဘူး။ဘာမှတော့အဲ့ဒါမပြောသေးပါဘူး။တွေ့ဖို့တော့ရှိတယ်လို့ပြောတယ်။ဘေးရဲ့နဲ့တွေ့မယ်ဘယ်လိုလဲလို့မယ်ဆိုလို့ရှိရင်ကျွန်တော်တို့ဟာမပြောနိုင်သေးဘူး။
ပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီက NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့ရင်းနဲ့တွဲဆုံဆွေးနွေးဖို့ပြင်ဆင်နေပေမဲ့အစိုးရရဲ့တက်မတော်ဘက်ကတော့လက်ရှိလက်နက်ကိုင်ပြိပခါတွေဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းပတ်တွေအတွင်းမှာတော့ SSPP ရှမ်းပြည်တက်မတော်မြောက်ပိုင်းKIA ကချင်လွတ်လပ်ရေးတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်ရှိမှာလည်းနှစ်ဖက်တပ်တွေအကြားမှာတင်းမာမှုတွေရှိနေပါတယ်။21ရာစုပင်လုံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပရေးကိုမြန်မာနိုင်ငံငြိမ်းချမ်းရေးပြန်လည်တည်ဆောက်ရေးဗဟို MPC အစိုးရတစ်ကမြို့သားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟို NRPC အဖြစ်ပြောင်းလဲဖွဲ့စည်းပြီးတဲ့နောက်မှာစတင်ဆောင်ရွက်လာတာဖြစ်ပါတယ်။